ဒီနှစ်နိုင်ငံကုန်သွယ်ရေးကဏ္ဍမှာတော့မြန်မာပို့ကုန်ပစ္စည်းရီသွေးထိမ့်သိမ်းမှုတိုးတက်ဖို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရမှာဖြစ်ပြီးမြန်မာလေသမားတွေအတွက်လိုနေတဲ့စိုက်ပျိုးရေးဆိုင်ရာအထောက်ပံ့တွေပေးသွားဖို့လည်းစီစဉ်နေတယ်လို့တရုတ်ကုန်သွယ်ရေးဒုဝန်ကြီးကပြောလိုက်ပါတယ်။တရုတ်ကုန်သွယ်ရေးဒုဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲကိုတွားပြီးတော့သတင်းယူခဲ့တဲ့ရန်ကုန်ခြေစိုက် VOA သတင်းတောက်ကိုသူရဆူးကဆက်ပြောပြမှာပါရှင်
။တရုတ်ပြည်သူ့သမ္မတနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝန်ကြီးကမြန်မာနိုင်ငံကိုတပတ်ကြာကြာရောက်ရှိနေတာဖြစ်ပြီးဒုတိယသမ္မတဦးညံထွန်းပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့အပါအဝင်ပြည်တော်စုဝန်ကြီးတို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံကူးသန်းရောင်းဝယ်ရေးနဲ့စီးပွားရေးရပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုလေးထားဆွေးနွေးခဲ့တာဖြစ်ပါတယ်။နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကတင်ပို့တဲ့ကုန်စီတွေကိုအရေးသေးသတ်မှတ်ချက်တွေလှုပ်ဆောင်ပြီးတရားဝင်ဆောင်ရွက်မဲ့အကြောင်းကိုတရုတ်ကူးသန်းရောင်းဝယ်ဝန်ကြီးဌာနဒုဝန်ကြီးကအခုလိုရှင်းပြပါတယ်။
影响农产品的出口的最主要的因素是动植物检疫检验检疫。
诶，有罗在嘛？明嘛？设备推广呀 ，export 六年看嘛？啊，当时呀，第一个当时的顾客啊，都是 SDS 来发展吧？哎，这个因为后面有个方面 CCE 的产品嘛。
现在两国政府相关部门正在密切的沟通磋商，把农产品对华出口的技术性的障碍排除掉。
以后 SDS 呢，把这路两个所有的礼品呢，摆干的已经都零零格格都顺利离了地方的。
这样向中国出口就畅通了。
这个是比较多吸引，然后呢，你们设备出口嘛，都有比较啊，顺利的，啊，顺利的嘛，对吧？顶不过顺利的嘛，对吧？
第二点，第二需要这个商业面给啥的个，如果我们先表白的。
商讨了关于向农民发放贷款的问题，小额贷款，
这里的妈妈对进入第三期为作为货币啥进入水泥给吧。
我们商量了在缅甸建设医院的问题。
那不是明白来干嘛？谁用地少货币啥的进入水泥给吧。
我们商量了基础设施建设的问题。
那不是明白来干嘛？去看少工，你少过来就是训练的嘛。
我们也商量了缅甸农产品对中国出口的问题。
你那边农民嘛，设备也太工民，丢比个顶不好给啥嘞，就是训练的嘛的。
我们同样商量了关于在缅甸搞开发区的问题，缴票开发区的问题。
那边有缴票嘛，就是宽票，宽票也送。第三个呢，就是水泥干嘛的。
我们也商量了东南亚运动会相关的准备问题。
那比如缅甸呢，金巴比准备谁跟那把的路，平时不能干嘛的，就是水泥干嘛的。
总之，在广泛的领域，所有的经济建设的各个领域的问题，我们都谈到了。
穷比比没水泥，就是谁把也干上的不得的，那边滴滴嘛，就是节节变变水泥干嘛的。
因为内容太丰富了，我就不一一讲了。
那个，因为咱这些店面批的对，库存是有，就那起码起了，就那么不要了吧。
啊，第三，机会投机不对，第二呢，啊，今年度这个棉麻那个我水路比内容高的，不咱嘛批的路来表白的。အခုလိုလူများစုဖြစ်တဲ့တောင်သူတွေကိုတရုတ်ဆွေဘက်ကငွေထုတ်ချင်းမဲ့ကိစ္စပေါ်မှာတော့မြန်မာနိုင်ငံဆန်စပါးလုပ်ငန်းအတင်းကျော်ဥက္ကဋ္ဌဦးချစ်ခိုင်ကအခုလိုသုံးသပ်ပါတယ်
။ဒီလိုလိုတိဆောက်နေတာပေါ့လူကအများလူရအများစုပေါ့လူတွေကအဲလိုဖြစ်တဲ့နေရာဆွေဘက်ရောဖြစ်နေတော့တော့ဘယ်မှာဒီနေရာကဏ္ဍကလည်းဟိုအခြေယူဆောင်လုပ်လို့လုပ်တော့မှပါလေပဲလို့နေရာကဏ္ဍနဲ့ဒီရာနေရာကိစ္စလေးတွေဆက်လုပ်လာမှာပေါ့
မြန်မာနိုင်ငံကအဓိကလေယာထွက်ကုန်တွေဖြစ်တဲ့ဆန်နဲ့ပြောင်းကုန်မြန်မာဆွေကတရားဝင်တင်ပို့ခွင့်ပြုထားပေမဲ့တရုတ်ဆွေဘက်ကတရားဝင်တင်ပို့ခွင့်မပြုထားပါဘူး။ဒါကြောင့်မြန်မာကုန်တွေတွေကတရုတ်နိုင်ငံကိုနေဆက်ကုန်တွေလမ်းကြောင်းကနေတဆင့်အပေါင်းခိုတင်ပို့နေရတဲ့အတွက်မကြာခဏဆိုသလိုဖမ်းခံရတာတို့ငွေပေးချေတဲ့နေရာမှာခက်ခဲရှိတာတို့ဈေးနှိမ်ခံရတာတို့ကြုံတွေ့နေရပါတယ်။ပြီးကြတဲ့နှစ်စက်တင်ဘာလအတွင်းကတရုတ်နိုင်ငံနယ်နင်းမြို့မှာကျင်းပတဲ့နှစ်နိုင်ငံကုန်စည်ပြပွဲမှာနေဆက်ကုန်တွေနဲ့ပတ်သက်ပြီးစာချုပ်ချုပ်ဖို့သဘောတူထားတာလည်းဖြစ်ပါတယ်။